အားလုံးပဲမင်္ဂလာပါဒီနေ့ကျမယုံကြည်တဲ့ပညာရေးနဲ့လုပ်ငန်းဝင်ပိုင်းဆိုင်ရာဘလို့အောင်မြင်မှုရရှိအောင်ကြိုးစားမလဲဆိုတဲ့အချက်နှစ်ချက်ကိုမျှဝေပေးချင်ပါတယ်ပထမအချက်အနေနဲ့ကတော့အောင်မြင်မှုရရှိဖို့အတွက် plans ချဖို့အရေးကြီးပါတယ် plans လို့ပြောတဲ့အခါမှာရေရှည်အတွက်ပဲမဟုတ်ပဲရေတိုးအတွက် plans တွေကိုချဖို့အရေးကြီးပါတယ်ဒီမှာတော့ကျမက short term plans လို့ခေါ်တဲ့ရေတိုးအတွက် plans ကိုဘယ်လိုထားရမလဲဆိုတာကိုအဓိကထားပြီးတော့ပြောပြပေးချင်ပါတယ်ရေတိုးအတွက် plans ချဖို့ဆိုရင်အချိန်တစ်ခုသတ်မှတ်ပြီးတော့ target တစ်ခုကိုထားရပါမယ် business မှာဆိုရင် sales target သတ်မှတ်မျိုးနဲ့တူပါတယ်ဒီလမှာတော့ဒီအယောင်ပမာဏရရှိအောင်ရောင်းမယ်ဆိုပြီးတော့သတ်မှတ်တဲ့လိုမျိုးပါဥပမာပြရမယ်ဆိုရင်ကျောင်းသားကျောင်းသူတွေအနေနဲ့နောက်၆လပိုင်းမှာခေါ်မဲ့ scholarship ကိုရှောက်မယ်ဆိုပြီးတော့ target ထားတာမျိုးဒါမှမဟုတ်ရင်လည်းနောက်၃လပိုင်းမှာ IELTS ဒါမှမဟုတ်လည်း TOEFL test တစ်ခုခုကိုဖြည့်မယ်ဆိုပြီးတော့ target ထားတာမျိုးပါဒီလိုမျိုးအချိန်တစ်ခုကိုသတ်မှတ်ပြီးတော့ target တစ်ခုကိုထားလိုက်မယ်ဆိုရင်လိုအပ်တဲ့ preparation ပြင်ဆင်မှုတွေ effort အားစိုက်ထုတ်မှုတွေကိုဒီ target ကိုရရှိဖို့အတွက်ကျမတို့ကစူးစမ်းအားထုတ်တော့မှာပါတကယ်လို့အဲ့ဒီလိုမျိုး target ကိုမထားတာဘူးအချိန်တစ်ခုကိုမသတ်မှတ်ထားဘူးဆိုရင် preparation ဘက်မှာရောကိုယ့်ရဲ့ effort အားစိုက်ထုတ်မှုဘက်မှာပါအများကြီးရောကြသွားပြီးတော့ကိုလိုချင်တဲ့ band နိုင်ကိုလိုချင်တဲ့အောင်မြင်မှုကိုရရှိဖို့နှောက်နှေးကြံ့ကြာတာမျိုးတွေလမ်းကြောက်တာမျိုးတွေဖြစ်နိုင်ပါတယ်လုံလုံပိုင်ဆိုင်ရာမှာလည်းတူတူပါပဲကို professional မှာတိုးတက်ဖို့အတွက်လိုအပ်တဲ့သင်တန်းတွေ workshop တွေအင်္ဂလိပ်စာတိုးတက်မှုတွေအတွက် target တွေကိုသတ်မှတ်ပြီးတော့ကျမတို့ကစူးစမ်းအားထုတ်မယ်ဆိုရင်အောင်မြင်မှုရရှိမှာအသေးချာပဲဖြစ်ပါတယ် plans ချတဲ့အခါတိုင်းမှာကိုသတ်မှတ်ထားတဲ့လိုမျိုးမရရှိတာမျိုးဖြစ်လာခဲ့ရင်ဘယ်လိုလုပ်မလဲဟုတ်ပါတယ်အဲ့ဒီအတွက်ကျမတို့ဟာ backup plan လို့ခေါ်တဲ့ plan B ကိုထားရှိတာပေါ့အရေးကြီးပါတယ်အဲ့ဒီတော့တခုခုများကိုယ့်ရဲ့အစီအစဉ်လွဲချော်သွားခဲ့ရင်ကျမတို့မှာလုပ်စရာ plan B ဆိုတာရှိပြီးသားဖြစ်နေမှာပါအဲ့ဒီတော့အရေးကြီးတဲ့တခုကကျမတို့က target တွေသတ်မှတ်တဲ့ short term plans တွေကိုချတဲ့အခါမှာကိုယ့်ရဲ့တကယ်ရည်မှန်းချက်ပန်းနိုင်ကိုဦးတည်နေတဲ့ targets တွေ plans တွေဖြစ်ဖို့အတွက်အရန်အရေးကြီးပါတယ်ဒုတိယအချက်ကတော့ကျွန်မမဟာသမဂန်ဒီရဲ့အဆိုလေးတစ်ခုကိုကိုးကားပြီးတော့ပြောပြချင်ပါတယ်။ The future depends on what you do today. ဆိုလိုတာကတော့မင်းရဲ့အနာဂတ်ကမင်းဒီနေ့လုပ်ရအပေါ်မှာပဲမူတည်ပါတယ်တဲ့။ဆိုအဲ့ဒီတော့ဘယ်လိုမူတည်နေတာလဲ။ပညာရေးဘက်မှာပဲဖြစ်ဖြစ်လုပ်ငန်းဝင်ဘက်မှာပဲဖြစ်ဖြစ်ကျွန်မတို့ကကိုလုပ်နေတဲ့လုပ်ပေါ်မှာစေတနာအဖြစ်အားစိုက်ထုတ်မှုအဖြစ်နဲ့အကောင်းဆုံးလုပ်ဆောင်ကြဖို့ပါ။အဲ့ဒီတော့ကိုယ့်ရဲ့ဒီနေ့စူးစမ်းအထောက်မှုကခုချက်ချင်းနဲ့အကျိုးအမြတ်ရရှိချင်မှရရှိမယ်။ဒါပေမဲ့ကျမတို့ရဲ့အနာဂတ်အတွက်အများကြီးအထောက်ပံ့ပေးနေမှာအသေးချာပါ။ဥပမာဆိုပါစို့အဲတက္ကသိုလ်ကျောင်းသူတစ်ယောက်တယောက်ကတွေးတယ်ငါနောက်၄နှစ်နေရင်ဘွဲ့ရမှာပဲ။အဲ့တော့သူပုံမှန်ပဲစူးစမ်းတယ်ပုံမှန်ပဲစာလုပ်တယ်ဆောင်းဘွဲ့ကိုတိုင်းအောင်သွားတယ်။နောက်တယောက်ကတော့ကိုဒီနေ့စူးစမ်းနေတဲ့အလုပ်ကိုဒီနေ့စူးစမ်းနေတဲ့ဘာသာရပ်တွေပေါ်မှာတကယ်ကိုလိလသင်ယူတယ်နားလည်အောင်လုပ်တယ်အဲ့တော့ဒီနှစ်ယောက်ကအနာဂတ်မှာ scholarship တခုကိုရှောက်ကြရမယ်ဆိုပါစို့သူတို့ရဲ့ grades သူတို့ကြိုးစားရတဲ့အမှတ်တွေရလက်သူတို့ရဲ့တကယ်အရေးအချင်းတွေဟာအကွာကြီးကွာနေမှာပါသူတို့ရဲ့အနာဂတ်အောင်မြင်မှုဟာလည်းလုံးဝမတူညီနိုင်ပါဘူးလုပ်ငန်းဝင်မှလည်းဒီအတိုင်းပါပဲတကယ်ကိုယ့်ရဲ့အလုပ်ပေါ်မှာစေတနာထားပြီးလုပ်တဲ့လူနဲ့ပုံမှန်ပြီးပြီးရောလုပ်မဲ့လူရဲ့အနာဂတ်အောင်မြင်မှုဟာမတူပါဘူးတကယ်ကြိုးစားတဲ့သူအတွက်အနာဂတ်မှာအခွင့်အလမ်းတွေဟာတကယ်ကိုပေါ်လာမှာပါသူတို့ရဲ့အောင်မြင်မှုဟာတခြားစီဖြစ်နေမှာပါအဲ့ဒီတော့ကိုယ့်ရဲ့အောင်မြင်မှုဟာကိုယ့်ပေါ်မှာပဲမူတည်ပါတယ်ကိုကြိုးစားနေတဲ့ပညာရေးအလုပ်မှာတည်ထက်ပိုပြီးအောင်မြင်မှုရရှိပါစေလို့ဆုတောင်းပေးရင်ဒီကောင်းချုပ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။